ြည်ထောင်ကမြို့နယ်ခြေကူးစလုံးမှာတရားဥပဒေကိုလေးစားလိုက်နာမှုအားနည်းနေတဲ့အတွက်ရာဇဝတ်မှုကျူးလွန်သူကိုအရေးမယူနိုင်ကြောင်းလွန်ခဲ့တဲ့ဇွန်လ၈ရက်နေ့ကပြည်နယ်လွှတ်တော်မှာဆွေးနွေးကြပါတယ်။ရေလုံသားလာစားကုန်ခေါင်းပုံဖျက်မှုလူကုန်ကူးမှုရက်ချင်းအုပ်ချုပ်ရုံးမှုကမြေခွဲရောင်းစားမှုစတဲ့ပြဿနာတွေကိုဆွေးနွေးကြပါတယ်။တရားဥပဒေစိုးမိုးမှုအားနည်းနေတာကိုကြိုက်ထုတ်မော်လမြိုင်နဲ့ရေးမြို့နယ်မှာပြည်သူလူကမေလမှာ၃ရက်လက်တိုက်ဆန္ဒပြရပါတယ်။မတရားလုပ်တာကိုတိမခံနိုင်တော့လို့ပောက်ကွဲလာတဲ့သဘောဖြစ်ပါလေ။သူတေတူတွေဖြစ်ကြတဲ့လီဇာဒေါ်နီ၊ဝီလျံဘန်နက်နဲ့ခင်သက်စိန်တို့ကမော်လမြိုင်နဲ့ရေးမြို့နယ်ရန်ကုန်တိုင်းကဒလရွှေပြည်သာနဲ့ကလိုင်းတာယာမှာ2016ကကွင်းစင်းလည်လာထားတဲ့ My Justice အစီရင်ခံစာမှာလဲတရားဥပဒေစိုးမိုးမှုအားနည်းနေပုံကိုဖော်ပြပါတယ်။တရားမျှတမှုနဲ့ပတ်သက်ပြီးပြည်သူသဘောထားမေးမြန်းတဲ့အခါကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီလို့ဖြေကြပါတယ်။ဒါကိုကြည့်ရင်အမှုအတော်များများကိုတရားဥပဒေအရဖြေရှင်းနိုင်တာမဟုတ်ဘဲအောက်ခြေမှာကိုနီးကိုဟာနဲ့ဖြေရှင်းနိုင်ပုံရပါတယ်။ဘဝဝေကြီးကြောင့်ဒုက္ခဖြစ်ရတာလို့ယုံကြည်သူတွေလည်းရှိပါတယ
်။တရားဥပဒေအရအေးအေးကိုငွေကြေးမတတ်နိုင်သူတွေများပါတယ်။ဥပမာတန့်ငယ်မတည်မှုတမှုကိုMy Justice အစီရင်ခံစာမှာဖော်ပြထားပါတယ်။မွန်ပြည်နယ်မှာဆယ်နှစ်သမီးကိုမဒိန်ကျင့်သူဟာလူကြီးလူကောင်းဖြစ်လို့ရက်ကြီးအာဏာပိုင်ကပထမတော့မယုံပါဘူး။စေကမှာစစ်စစ်တဲ့အထောက်အထားနဲ့ရဲကိုတိုင်မှမဒိန်သမားအဖမ်းခံရပါတယ်။ငွေကြေးအကုန်ကျများမဲ့အမှုဖြစ်လို့မင်္ဂလီဘက်က Mary Stoke လူမှုရေးအဖွဲ့ရဲ့ငွေကြေးအကူအညီနဲ့တရားစွဲပါတယ်။တနည်းလောက်အမှုစစ်ဆေးပြီးရုံကြီးများစွာကြားတဲ့အခါမရင်းတရခံ1000နှစ်ကြာသွားပါတယ်။အတင်းအဖွဲအကူအညီမရရင်အေးအေးယူဖို့မလွယ်တဲ့သဘောဖြစ်ပါတယ်။တန်မျောမြို့နယ်ဦးလေးကျေးရွာက73နှစ်သမီးကိုမဒင်းကျင့်တဲ့ကျောင်းနိုင်ဘုန်းကြီးကိုအမကန်နဲ့လှုပ်ပေးထားတဲ့အမှုကိုလည်းဝန်ပြည်နယ်လွှတ်တော်မှလွန်ခဲ့တဲ့ဇွန်လကဆွေးနွေးကြပါတယ်
။ကျင်းတဲ့ယုံကြည်ကိုးကွယ်မှုတလေးကိုအလွဲသုံးစားလုပ်တဲ့ဘုန်းကြီးအချို့တရင်ကိုပြည်တွင်းတရင်မှာဖော်ပြပါတယ်။ဘုန်းကြီးကျောင်းမှာခဏနေတိုင်းနဲ့မူလာတန်းကျောင်းသူ၄ဦးကိုပတိမျိုးနဲ့ရေတိုးရွာစိတ်တုကကျောင်းကတူဒီတော်ဘုန်းကြီးဦးနန္ဒပိရိကအရမပြုတဲ့သတင်းကိုမေလ24ရက်နေ့ထုတ်မြန်မာနောက်သတင်းစာမှာတပ်ပုံနဲ့တကွဖော်ပြပါတယ်။လူဆိုရင်ဓာတ်နယ်ခုတ်တဲ့ဘုန်းကြီးဆိုတော့မတတ်နိုင်ဘူးလို့ကလေးတူရဲ့မိဘကပြောပါတယ်တဲ့။ဦးနန္ဒပိရိဟာလွတ်မြောက်ထွက်ပြေးနေပါတယ်။ဒီဟာဝစီတိုင်းမှာမနစ်ကမသိဘူး143ခုဖြစ်ပေါ်တဲ့အနေတရား56မှုဟာအတန်းမပြည့်တဲ့ကလေးတငယ်တွေကိုကျူးလွန်တဲ့ပြစ်မှုတွေဖြစ်ပါတယ်
။မိမကိုအနိုင်ကျင့်တဲ့အိမ်တွင်အကြမ်းဖက်မှုဟာတရားရုံးမရောက်ပဲကြောက်ပြက်ကုန်တာများပါတယ်။ဥမာလူကြီးတန်50ကျော်ရှိတဲ့တန်းကြီးမှာအိမ်တွင်အကြမ်းဖက်မှု942မှုကိုသာ2014ရဲ့မှတ်တမ်းမှာတွေ့ရတာကိုကြည့်ရင်အမျိုးသမီးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအများစုဟာကွယ်ပြောက်ကုန်တဲ့သဘောဖြစ်ပါတယ်။ဒီလေလူလူဟာပြဿနာဖြစ်ရင်အိမ်ကြီးချင်းရက်ွက်လူကြီးစေအင်ကောင်းရက်ွက်အတင်းနဲ့ပါတီကိုယ်စားလှယ်တွေကိုအကူအညီတောင်းလို့ရှိပါတယ်။နောက်မှရက်ကြီးအုပ်ချုပ်ရေးမှူးရဲစခန်းမြို့နယ်အုပ်ချုပ်ရေးမှူးမြို့နယ်တရားရုံးစသဖြင့်အဆင့်ဆင့်တက်သွားပါတယ်။ပြဿနာကိုဘဝဝကြွေးအဖြစ်သတ်မှတ်ပြီးငြိမ်းချမ်းနေသူတွေလည်းရှိပါတယ်။သူတို့ဟာလွဲမှားတဲ့ဘာသာရေးယုံကြည်ချက်ကြောင့်ဒုက္ခရောက်နေသူတွေဖြစ်ကြပါတယ်။
NLD အစိုးရတက်လာကြတဲ့ကတရားဥပဒေစိုးမိုးရေးကိုကျွေးကျော်လာတဲ့အတွက်ဥပဒေနဲ့တရားရေးဆိုင်ရာနိုင်ငံခြားအဖွဲ့အစည်းအချို့ဟာမြမလူပေါင်းကတရားမျှတရေးသဘောတရားကိုစုံစမ်းလေ့လာပြီးအကြံပေးကြပါတယ်။တရားဥပဒေကိုဘယ်လိုကျင့်သုံးရမလဲဆိုတာနဲ့ပတ်သက်ပြီးသင်တန်းလည်းပေးပါတယ်။ဒါပေမဲ့ပြဿနာကြီးငယ်ကိုအောက်ခြေမှာသာဖြေရှင်းတဲ့ဓလိနဲ့ငွေချေးအခက်အခဲကြောင့်ပိုပြီးတရားမျှတအောင်ဘယ်လိုလုပ်ရမလဲဆိုတာဟာနိုင်ငံသားပညာရှင်တွေမတတ်နိုင်တဲ့ကိစ္စပါ။ဟုတ်ချုပ်ရင်းနဲ့မကင်းတဲ့တရားစီရင်ရေးရှိပါသေး။အပြည့်အကရက်ဆဲပြီးရင်းရမ်းသွားမယ်ဆိုရင်တရားစီရင်ရေးနဲ့ပြဿနာဖြေရှင်းရေးဓလေ့ကိုပြောင်းလဲစေနိုင်ပါသေး။ပြည်သူလူထုမှဥပဒေနဲ့ပတ်သက်တဲ့ဘ ഹു တုတ္တနယ်ပါးနေတာဟာလေတရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ရမှာရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်ပါလေ။ဥပဒေဆိုင်ရာဘ ഹു တုတ္တမရှိရင်တရားမျှတမှုရဲ့အဓိပ္ပာယ်ကိုနာလေမှုခဲ့ပါပဲအစိုးရကတော့ရရတည်ရင်ရုပ်ကိုဦးစားပေးတာကြောင့်ကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီဆိုတဲ့ဓလေ့ကိုသဘောကျနိုင်ပါပဲ ဒါပေမဲ့ဒါဟာပြည်သူ့အတွက်တရားမျှတမှုမဟုတ်ကြောင်း My Justice အဖွဲ့ကသုံးသပ်ထားပါတယ်ခင်ဗျာ